ဘာတော်ကငပြတ်ရောဂါတက်ပြည့်ရေးလုပ်ငန်းတွေမှာလွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းရရှိထားတဲ့အောင်မြင်မှုတွေဆုံးရှုံးမဲ့အခြေအနေနဲ့ရင်ဆိုင်နေရကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးလိုက်ပါတယ်။ငပြတ်ရောဂါဖြစ်ပွားမှုတွေဟာနိုင်ငံတော်များမှာပြန်လည်မြင့်တက်လာနေကြောင်း WHO ရဲ့နှစ်ပတ်လည်အစီရင်ခံစာမှာဖော်ပြထားပါ။မာဒါဂတ်စကာ၊ဆင်နဂေါနဲ့ဇင်ဘာဝေနိုင်ငံတွေပါဝင်ငပြတ်ရောဂါအမြင့်ပြအောင်တက်ပြည့်နေမဲ့အလားအလာရှိနေတဲ့နိုင်ငံတွေရှိနေပေမဲ့တိုးတက်မှုတွေတက်နေတဲ့နိုင်ငံတွေလည်းရှိနေတဲ့အကြောင်းဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာမှာသတိပေးထားပါတယ်။2015ခုနှစ်ကနေ2016ခုနှစ်အတွင်းရဝန္ဒါ၊နိုင်ဂျီးရီးယားနဲ့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံတွေပါဝင်အာဖရိက၈နိုင်ငံမှာတော့ငပြတ်ရောဂါဖြစ်ပွားမှုနှုန်းက20ရာခိုင်နှုန်းကျော်တိုးလာခဲ့တာပါ။ချိန်နဲ့မှာပဲငပြတ်ရောဂါကာကွယ်ရေးနဲ့ကုသရေးအတွက်အသုံးစရာလည်းရော့ကျလာနေပြီး2016ခုနှစ်မှာရန်ပုံငွေဒေါ်လာ1.9ဘီလီယံသာရရှိခဲ့တာကြောင့်2020ပြည်နှစ်အတွက်လိုအပ်ချက်ရဲ့ထောက်ဝတ်တောင်မပြည့်ပဲဖြစ်နေရပါတယ်။ဒီလိုအခြေအနေတွေကြောင့်အရင်တစ်နှစ်ထက်ဆိုင်ရင်2016ခုနှစ်မှာသေဆုံးမှုနှုန်းအနည်းငယ်လျော့ပြီး4,000ရှိခဲ့တဲ့အာဖရိကနိုင်ငံတွေမှာအထိအနာဆုံးဖြစ်လာနိုင်ပါတယ်။